American ပြည်ထောင်စုအလဲပိုင်း Texas ပြည်နယ်မှာတည်ရှိတဲ့ Fort Hood စစ်စခန်းမှာစစ်သားတယောက်ကတခြားစစ်သား၃ယောက်ကိုပစ်တက်ခဲ့ပြီးတော့သူ့ကိုယ်သူအဆုံးစီရင်သွားပါတယ်။အဲ့ဒီစစ်သားရဲ့ပြစ်ခတ်မှုကြောင့်ပဲနောက်ထပ်၁၆ယောက်ထက်မနည်းလဲဒဏ်ရာရသွားပါတယ
်။ And she pulled out her weapon and then she engaged and then he put the weapon to his head.And he died of a self-inflicted.
တနတ်သမားနဲ့ဒီတတ်ထိန်အမျိုးသမီးတယောက်တို့ထိတ်တိုက်တွေ့စဉ်မှာတနတ်သမားကသူ့ရဲ့ပစ္စတိုတနတ်နဲ့သူ့ကိုယ်သူအဆုံးစီရင်သွားခဲ့တယ်လို့စစ်ခြေဆိုင်စခန်းရဲ့တပ်မှုကြီးဒုတိယဗိုလ်ချုပ်ကြီးမတ်ခ်မီလီပြောသွားခဲ့တာပါအစင်လိုက်ဘာတွေဖြစ်ခဲ့တယ်လဲဘယ်အချိန်မှာဘာဖြစ်ခဲ့တယ်လဲဆိုတာအတိအကျမသိရပေမဲ့တပ်ဖွဲ့တစ်ခုရဲ့အစာအုပ်တွေကိုတနတ်သမားကဝင်ပစ်ခဲ့ပြီးတော့နောက်ဆုံး Fort Hood တတ်ထိန်နဲ့ထိတ်တိုက်တွေ့စဉ်မှာသူ့ကိုယ်သူပြစ်ခတ်ခဲ့တဲ့ဒဏ်ရာနဲ့သေဆုံးသွားတယ်လို့ပြောပါတယ်ဘာကြောင့်ခုလိုသူပြစ်ခတ်တယ်လဲဆိုတာကိုတော့မသိရသေးပါဘူး။ဒါပေမဲ့အကြမ်းဖက်မှုနဲ့ဆက်နွယ်တယ်လို့တော့အာဏာပိုင်တွေကမထင်ကြပါဘူး။တနက်နဲ့ပြစ်ခဲ့သူဟာ Ivan Lopez ဖြစ်တယ်လို့အာဏာပိုင်တွေကထုတ်ပြန်ပါတယ်။သူဟာ2011ခုနှစ်တုန်းကအီရတ်က American တိုက်ခိုက်ရေးတပ်မှ၄လတာဝန်ထမ်းခဲ့ပြီးတော့စစ်ပြန်တွေခံစားရတဲ့စိတ်ဓာတ်ကိုကုသခံရသူဖြစ်တယ်လို့လည်းတပ်မှုကြီးဒုတိယဗိုလ်ချုပ်ကြီးမီလီကပြောပါတယ်။အမေရိကန်ပြည်ထောင်စုရဲ့လွတ်လပ်မှုအတွက်ဆွန့်လွတ်အနစ်နာခံကြတဲ့စစ်သားတွေရဲ့မိသားစုတွေမှာဒါမျိုးထပ်ပြီးတော့ကြုံရတဲ့အတွက်သူ့အနေနဲ့အင်မတန်စိတ်မကောင်းဖြစ်ရတယ်လို့တိတ်ဆုံးဒဏ်ရာရသူတွေအတွက်ရဲ့မိသားစုတွေအတွက်ကိုသမ္မတဥပမာကဝန်내ကြောင်ပြောကြားခဲ့ပါတယ်။